ဧအဖွဲ့နဲ့ပတ်သက်ဆက်နွယ်နေတဲ့ဆိုပြီးမြောက်ဦးမြို့နယ်လက်ကာရွာအတွင်းကဓမ္မရဘကမတင်ကားလို့ဖမ်းဆီးသွားတဲ့လူ28ဦးတွေက3ဦးသေဆုံးသွားတယ်လို့ဓမ္မရဘကပြောဆိုလိုက်ပါတယ်ဒီသေဆုံးမှုအတွက်အကြောင်းရင်းမှန်သိရအောင်ရခိုင်ပြည်နယ်လွတ်တော်အနေနဲ့စုံစမ်းသွားမယ်လို့လည်းလွတ်တော်အကြီးအကဲတွေကပြောပါတယ်မိသားစုဝင်တွေကတော့ယောဂါကြောင့်ထိတာမဟုတ်နိုင်ဘူးလို့တန်ကြာရှိနေကြပါတယ်ဗီဒီယိုမြန်မာပိုင်းသတင်းတော့နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါတမရော်ကနေဖန်စီထင်းထင်းထားတဲ့မြောက်ဦးမြို့နယ်လက်ကရွာတာ29ဦးနဲ့က3ဦးဟာဒီရက်ပိုင်းမှာတိုက်ဆုံသွားပြီလို့တမရော်သတင်းမှပြန်ကြားရေးဖွဲ့တွဲပတ်တွင်းမှဘုံမှုရုပ်စွန်မင်းတို့ကအခုလိုပြောပါတယ
်ပထမ2ဦးကတော့မလုံးရောဂါနဲ့တိုက်ဆုံတာရှိတယ်ဒုတိယ2ဦးကတော့ချုပ်ထဲမှာမဆိုးနေသူသူရောဂါတွေကတိုက်တာရှိတယ်နောက်တစ်ယောက်ကတော့အစီအစေးဆဲနေတဲ့လူကဟိုတိုက်လာတာရှိတယ်ကျွန်တော်တို့ကတော့ request ဖြေချက်တွေပါလို့လည်းစစ်တီတီစီရင်နေမှာယူထားတာရှိတယ်ဒီမူတည်ရင်းပေါ့ဖွင့်ထားတာရှိတယ်လက်ရှိကကျွန်တော်ဂျန်နယ်လူကြီးကတော့ဟိုစစ်ဆေးနေကြတဲ့ရှိတယ်
ပြီးခဲ့တဲ့ဧပြီလ10ရက်နေ့ကတမတော်ကနေဖမ်းဆီးသွားတဲ့လက်ကရွာတာကြည့်ရသွားတဲ့နဲ့ကဦးသိန်းထွန်းစိန်နဲ့ကိုစုံမျိုးထွန်းအပါအဝင်3ဦးတေဆုံးသွားတာဖြစ်ပါတယ်။တမတော်ကနေဖမ်းဆီးထင်းထင်းထားတာ15ရက်အတွင်းလူ3ဦးတေဆုံးသွားတာဟာယောဂါကြောင့်တေတာမဖြစ်နိုင်ဘူးလို့တေဆုံးသူမိသားစုဝင်တို့ကပြောပါတယ
်။ယောဂါရောဆိုတော့ဒီနေမှာလေးအချက်လို့ပြောတယ်ဒါပေမဲ့မပြောဘူးလို့မပြောကြရ
ဒါပေမဲ့အခုလိုတည်ဆုံးမှုမှာယောဂါကြောင့်တည်ဆုံးတာလားနှိမ့်ဆက်ခံရမှုကြောင့်တည်ဆုံးတာလားဆိုတာကိုတော့တိတိပပအတိမပြုနိုင်သေးပါဘူးတည်ဆုံးသွားတဲ့ရွာသား3ဦးရဲ့မိသားစုဝင်တွေကိုတရားဝင်အကြောင်းကြားမှုမရှိသေးသလိုဂျန်ရှိတဲ့လူတွေပြန်မဖမ်းချုပ်သွားသလဲဆိုတာကိုမိသားစုတွေမသိရှိသေးဘူးလို့လည်းသူကဆိုပါတယ်ရခိုင်ပြည်နယ်လွှတ်တော်ဥက္ကဋ္ဌဦးဆန်ကျော်လှကတော့ဒီတည်ဆုံးမှုအကြောင်းရင်းမှန်သိရအောင်လွှတ်တော်ကနေစုံစမ်းစစ်ဆေးထားမယ်လို့အခုလိုပြောပါတယ်
ကျွန်တော်တို့ကအလှမ်းလုပ်ပြီးတော့အဲ့ဒီကမ္ဘာတော်ဖက်ကပြန်ဖြည့်ဒေလွန်ကြီးကလည်းပြောတယ်အဲ့လိုရှင်းသွားတယ်ရှင်းပြီးတော့သူတို့ပြောတယ်အဲကျွန်တော်တို့ကတော့ဒီကိစ္စတွေနဲ့ပတ်သက်လို့ကတော့ဆက်တော်နဲ့ကတော့လုံးကျင်းလုံးဖက်ကြောင်အားလုံးကိုပြောပါပါဘယ်လိုလုပ်မယ်ဆိုတာကတော့ကျွန်တော်တို့ကပြောလို့မရသေးဘူ
းဧပြီလ9ရက်နေ့ညကမြောက်ဦးမြို့ရဲတပ်ရင်းဌာနချုပ်ကိုရခိုင်တပ်တော်အေအေကနေဝင်ရောက်တိုက်ခိုက်ခဲ့ပြီးတမတော်ကနေနေမီရှင်းလင်းရင်လက်ကရွာဘက်ကိုရောက်ရှိလာပြီးရွာသားတွေကိုဖမ်းဆီးခဲ့ကြောင်းဒေသခံရွာသားတွေကပြောပါတယ်တမတော်ဘက်ကတော့လက်ကရွာတွင်ဝင်ရောက်စစ်ဆေးရမှာဒီလူတွေဟာအေအေနဲ့ဆက်သွယ်နေတယ်လို့တန်တရားရှိနေတာကြောင့်ဖမ်းဆီးစစ်ဆေးနေကြောင်းဗိုလ်မှူးချုပ်စောမင်းတို့က VOA ကိုပြောဆိုခဲ့ပါတယ်ဒီလူတွေနဲ့ပတ်သက်ပြီးတော့တမတော်ကနေဖမ်းဆီးရရှိခဲ့တဲ့ဖွဲ့စည်းပုံဆိုင်ရာဆက်ရွက်ဟာလက်ကကြေးရွာလုံချုံရေးညကင်းအလှည့်စည်းရင်ဖြစ်ပြီးဖမ်းဆီးခံရတဲ့လူတွေအလုံးဟာအေအေတပ်ဖွဲ့ဝင်မဟုတ်ပဲရွာသားတွေဖြစ်တယ်လို့ကြေးရွာအုပ်ချုပ်ရေးမှူးဦးအောင်တမ်းမြင့်ကပြောခဲ့ပါတယ်ရခိုင်ပြည်နယ်အတွင်းမှာမြန်မာတပ်မတော်နဲ့ရခိုင်တပ်တော်အေအေတို့ကြားဖြစ်ပွားနေတဲ့စီရေးပဋိပက္ခကြောင့်အရသားတွေထိခိုက်တည်ဆုံးမှုအဖမ်းဆီးခံရမှုစိုက်ပွဲကြောင့်စစ်ပွဲတိုင်းချောင်းနေရမှုတွေပုံပုံများပြားလာနေပါတယ်ဒီအခြေအနေတွေကိုရပ်တန့်ဖို့အစိုးရတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တွေကြားပြည်ကမှုတွေရပ်ဆဲပြီးတွိတ်ဆုံဆွေးနွေးသွားဖို့ရခိုင်လူမှုအဖွဲ့အစည်း300နီးပါးကဧပြီလ22ရက်နေ့ရက်စွဲနဲ့တောင်းဆိုခဲ့ပါတယ်ခင်ဗျာ